ယူကရိန်းစစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်စီကအဆိုပြုချက်ကိုရုရှားအစိုးရကနားထောင်ကြည့်မယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရိုင်ယာခော့ဖ်ကပြောပါတယ်အမေရိကန်မှခေါင်းဆောင်ပြောင်းလဲသွားတဲ့နောက်မှာလဲယူကရိန်းကိုကူညီမှာဖြစ်ကြောင်းကီယက်ကိုရောက်နေတဲ့ EU ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရာဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရယ်ကပြောသလိုယူကရိန်းစစ်ကမ်းမြေအိုဒက်ဆာမှာရုရှားရဲ့ drone တိုက်ခိုက်မှုကြောင့်တူတေဆုံးပြီး73ဒဏ်ရာရခြင်းမှာအခုလိုပြောလိုက်တာဖြစ်ပါတယ်။ရုရှားနဲ့အမေရိကန်တို့ကြားယူကရိန်းရေးနဲ့ပတ်သက်ပြီးတိရစ္ဆာန်လမ်းကြောင်းကနေအပြန်အလှန်ပြောဆိုမှုရှိတယ်လို့ဒုနိုင်ငံခြားရေးဝန်ကြီး Ryan Cox ကပြောပါတယ်။ဒါပေမဲ့ဒီလိုဆက်သွယ်တဲ့လမ်းကြောင်းဟာလက်ရှိအမေရိကန်အစိုးရအဖွဲ့နဲ့လားညောင်တက်လာတော့မဲ့ Trump အစိုးရအဖွဲ့နဲ့လားဆိုတာကိုတော့ထုတ်မပြောပါဘူး။ Trump ကယူကရိန်းဆိုင်ရာအဆိုပြုချက်တွေကမ်းလှမ်းလာရင်နားထောင်ကြည့်ဖို့အတွက်အသင့်ပဲလို့ပြောကြားခဲ့တယ်လို့ဒီဒေသအတွက်ဘယ်လိုဆက်လုပ်ဖို့တက်နေဆိုတာမျိုးပဲဖြစ်တယ်လို့ယူကရိန်းအစိုးရအတွက်အကူအညီမျိုးစုံထပ်ပေးပြီးမြှောက်ပေးတာမျိုးမဖြစ်သင့်ဘူးလို့လည်းဒုနိုင်ငံခြားရေးဝန်ကြီးက Russia Interfax သတင်းဌာနရဲ့စနေနေ့မေးမြန်းခန်းမှာပြောခဲ့တာဖြစ်ပါတယ်